ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေအားစားသူရဲကောင်းများအကြောင်းကိုပြောပြချင်ပါတယ်ညာတကထက်ပိုပြီးစွန့်ရည်ထက်မြက်သူရဲဝံစွန့်စားနိုင်သူရဲစွန့်တတိနဲ့ပြည့်စုံသူတွေကိုစံပြပုဂ္ဂိုလ်များဒါမှမဟုတ်သူရဲကောင်းများလို့အားလုံးကသဘောထားကြပါတယ်။အားကစားဘက်မှာထူးချွန်တဲ့အားကစားစွန့်ရည်ပြောင်မြောက်တဲ့သူတွေကိုလည်းအားကစားသူရဲကောင်းများလို့ဆိုပါတယ်။မြမအားကစားသမိုင်းကိုပြန်ပြောင်းလေ့လာကြည့်မယ်ဆိုရင်အားကစားမှာထူးချွန်ပြောင်မြောက်တဲ့သူစွန့်ရည်ထက်မြက်တဲ့သူအားကစားလူရည်ကျွန်းတွေအများအပြားရှိခဲ့တာတွေ့ကြရပါတယ်။စာရေးသူတို့ငငယ်ကကိုယ့်ထက်ပိုပြီးထွားကျိုင်းတဲ့သူဗလကောင်းတဲ့သူငယ်ချင်းတွေကိုဇော်ဝဲလို့ခေါ်ကြတယ်။ဘာဖြစ်လို့ခေါ်မှန်းတော့မသိဘူး။ဗလကောင်းသူအားကောင်းသူကိုဇော်ဝဲလို့ခေါ်ကြတာပဲလို့ထင်ခဲ့ကြပါတယ်။တကယ်တော့အဲ့ဒီခေတ်ကနာမည်ကြီးခဲ့တဲ့မြမအားကစားလောကရဲ့ရှေ့ဆောင်လမ်းပြပုဂ္ဂိုလ်ကာယဗလသမားမြမလူတန်ကြီးကွယ်လွန်သူဥဇော်ဝိတ်ပဲဖြစ်ပါတယ်။သူဟာတွန်တေးသားဖြစ်ပြီး1936ခုနှစ်ကမ္ဘာအိုလံပစ်ပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ခဲ့တဲ့မြမအလေးမချန်ပီယံကြီးပဲဖြစ်ပါတယ်။မြမအားကစားလောကရှင်တန်ဖွံ့ဖြိုးတိုးတက်လာအောင်ရှေ့ဆောင်လမ်းပြစီရင်လှုပ်ရှားခဲ့တဲ့ပုံကိုကြီးပါ။ဒီတော့သူဟာလူငယ်လူရွယ်တွေစံပြပြုရာပုံကိုကြီးတနည်းပြောရရင်မြမအားကစားသူရဲကောင်းတစ်ယောက်ဖြစ်ပါတယ်။လွတ်လပ်ရေးရပြီးဒီဘက်ခင့်မှာလဲမြမအားကစားလောကမှာအားကစားသူရဲကောင်းတွေပေါ်ထွက်ခဲ့ပါတယ်။အလေးမမှာတက်ကြွကြီးထွန်းမောင်းဖြစ်ပါတယ်။သူကလည်းကမ္ဘာအဆင့်ပြိုင်ပွဲမှာစွတ်စိတ်ရယူနိုင်တဲ့သူတစ်ယောက်ဖြစ်ပါတယ်။နောက်တစ်ယောက်ကတော့မြမဘောလုံးလောကကဘဟာဒူးဖြစ်ပါတယ်။သူဟာမြမဘောလုံးသူရဲကောင်းတစ်ယောက်ဖြစ်ပါတယ်။ဒီနေ့ကာလမှာတော့လက်ရင်းစင်ဘောလုံးသမားများဖြစ်တဲ့ဗန္နာအခွန်ကဝင်းအောင်တို့မျိုးလိုက်ဝင်းတို့ပဲဖြစ်ပါတယ်။ဒီလိုပါပဲ။ကမ္ဘာအားကစားလောကကိုလမ်းမျောကြည့်လိုက်တဲ့အခါမှာတော့အားကစားထူးချွန်သူ၊အားကစားစွမ်းရည်ပြနိုင်သူ၊အားကစားသူရဲကောင်းတွေအများအပြားတွေ့ကြရပါတယ်။လက်လန်းမီတလောက်စပြောရမယ်ဆိုရင်ပထမဆုံးလူမဲအားကစားသမားကြီးနှစ်ယောက်ကစရပါလိမ့်မယ်။ပထမတစ်ယောက်ကပြေးကုန်ပြစ်သမားကြီး Jesse Owens နဲ့ဒုတိယတစ်ယောက်က Heavyweight Dan Lewis Joe Louis ဖြစ်ပါတယ်။သူတို့ဟာဒုတိယကမ္ဘာစစ်မဖြစ်မီမှာကမ္ဘာမှာအံ့ဖွယ်လူသားလို့ပြောရလောက်အောင်အားကစားသူရဲကောင်းကြီးတွေပါပဲ။ Jesse Owens ဟာ1936ခုနှစ်ကဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာအိုလံပစ်အားကစားပြိုင်ပွဲမှာရွှေတံဆိပ်၄ခုရနိုင်ခဲ့တဲ့သူပါ။အဲ့ဒီအချိန်ထိအားကစားပြိုင်ပွဲတွေမှာရွှေတံဆိပ်၄ခုဆုတ်ခူးနိုင်တဲ့သူတူတယောက်မှမရှိခဲ့သေးပါဘူး။ Jesse Owens ဟာအဲ့ဒီအချိန်ကစပြီးကမ္ဘာအားကစားလောကမှာအများကစံပြုတ်ရတဲ့အားကစားသူရဲကောင်းကြီးဖြစ်လာခဲ့ရပါတယ်သူလိုပဲ heavyweight လက်ဝတ်သမား Joe Louis ဆာကမ္ဘာလက်ဝတ်လောကရဲ့စံပြုတ်ပွဲအားကစားသမားကြီးဖြစ်ပါတယ်1938ခုနှစ်ကနေ1949ခုနှစ်အထိကမ္ဘာလက်ဝတ်လောကရဲ့ heavyweight တန်းကိုစိုးမိုးထားနိုင်ခဲ့တာရှားပါးလာတဲ့ချန်ပီယံပါသူဟာလူပြူလူမဲ heavyweight တန်းချန်ပီယံတွေကိုအလဲအကွဲနဲ့အနိုင်ထိုးတက်နိုင်ခဲ့သူလက်ဝိတ်ကျော်ကြီးအဖြစ်သမိုင်းတွင်ရေးခဲ့ပါတယ်။အဲ့ဒီနောက်မှာတော့အားကစားသမားအများရှိတဲ့အထက်ကနေလက်ဝိတ်ချန်ပီယံမိုဟာမက်အလီကိုဖော်ပြချင်ပါတယ်။သူ့ရဲ့အမည်ရင်းကကက်စီယက်လေးပဲဖြစ်ပါတယ်။ heavyweight လက်ဝိတ်ချန်ပီယံဖြစ်ပြီးမှမိုဟာမက်အလီလို့နာမည်ပြောင်းခဲ့တာဖြစ်ပါတယ်။1960ပြည့်နှစ်ကမ္ဘာအိုလံပစ်ပွဲမှာပထမရွှေတံဆိပ်ဆုရခဲ့ပြီး1964ခုနှစ်မှာပြိုင်ဘက်ချန်ပီယံဆန်နီလစ်စတန်ကိုအလဲထိုးပြီးကမ္ဘာ heavyweight တန်လက်ဝိတ်ချန်ပီယံဖြစ်လာခဲ့တာပါ။လက်ပြကလေးလိုပြန်ဝဲနိုင်ပြီးပြားပရုံးလုံးတုံနိုင်စွမ်းရှိတယ်လို့ကြွေးကြော်ခဲ့တဲ့မိုဟာမက်အလီဟာ1985ခုနှစ်နောက်ပိုင်းမှာကျိုးဝိုင်းပေါ်မတက်တော့ဘဲသူ့ရဲ့ကိုယ်ပိုင်စီးပွားရေးလူမှုရေးဘာသာရေးလုပ်ငန်းတွေကိုအာရုံစိုက်ကာခဲ့ပါတော့တယ်။လူမဲအားကစားသမားတွေထဲကလူငယ်တွေအားကြစံပြုတ်ရတဲ့သူတယောက်ကတော့ရာစုနှစ်အတွင်းအကောင်းဆုံးပြေးခုံပြစ်သမားဆုရကအိုလံပစ်ချန်ပီယံတာရိုအပြေးသမားဖြစ်တဲ့ကမ္ဘာစံချိန်ရှင်ကာလူးဝစ်ပဲဖြစ်ပါတယ်။ သူဟာ1984ခုနှစ်ကမ္ဘာအိုလံပစ်ပြိုင်ပွဲမီတာ100 200အလျားခုန်နဲ့မီတာ100လက်ဆင့်ကမ်းပြိုင်ပွဲတွေမှာရွှေတံဆိပ်4ခုရထားသူဖြစ်ပါတယ်။ဂျက်စီအိုဝင်ပြည်ရင်သူဟာအကျော်ကြားဆုံးဖြစ်ခဲ့ပါတယ်။ဒီလိုပဲဘောလုံးအားကစားဘက်ကိုကြည့်မယ်ဆိုရင်ဘရာဇီးနိုင်ငံကပီလီဟာရာဇဝင်တင်ရတဲ့တူတူဖြစ်ခဲ့ပါတယ်။သူဟာဘရာဇီးနိုင်ငံကဆင်းရဲတဲ့မိသားစုကနေပေါက်ဖွားလာခဲ့သူဖြစ်တယ်။ဘောလုံးကိုအယူအမူဆွဲလန်းခဲ့သူလည်းဖြစ်တယ်။အသက် 18 နှစ်မှာဘရာဇီးလက်ရေးစင်ဖြစ်လာပြီး 1958 ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဘရာဇီးအသင်းရွှေဖလားရစင်ကပါဝင်ကစားခဲ့တာဖြစ်ပါတယ်။ဘရာဇီးအသင်းကမ္ဘာချန်ပီယံဖြစ်ခဲ့ပြီးကမ္ဘာဖလားအပိုင်သိမ်းတဲ့ပွဲတွေမှာပီလီပါဝင်ကစားခဲ့ပါတယ်။သူ့ကိုဘောလုံးဘုရင်ပလဲနဲ့လို့တင်စားပြီးချစ်စနိုးခေါ်ကြပါတယ်။ရှေ့တန်းတိုက်စစ်မှုတစ်ယောက်အနေနဲ့ဂိုးပေါင်း 1000 ကျော်ကိုသွင်းယူနိုင်ခဲ့သူလည်းဖြစ်ပါတယ်။ပီလီလိုပဲ20ရာစုနှစ်ရဲ့အကောင်းဆုံးဘောလုံးသမားအာဂျင်တီးနားကကမ္ဘာကျော်ဘောလုံးစူပါစတာဒီဂိုမာရာဒိုနာပဲဖြစ်ပါတယ်။ဘောလုံးပညာထူးချွန်လွန်းလို့အသက်ငယ်ငယ်နဲ့ကျင်းစာဘောလုံးလောကထဲရောက်ပြီးအသက်16နှစ်အရွယ်မှာလူငယ်လက်ရွေးစင်ဖြစ်ခဲ့ပြီး18နှစ်သားမှာတော့နိုင်ငံလက်ရွေးစင်ဖြစ်လာခဲ့သူဖြစ်ပါတယ်။ဒီကနေ့မှာတော့ကမ္ဘာတခွင်ခြေစွမ်းပြနေတဲ့ဘောလုံးသူရဲကောင်းတွေဆိုတာမနည်းပါဘူး။လူငယ်တွေကိုအားကျလောက်စေတဲ့ဘောလုံးသမားတွေကြီးပါပဲ။ဒီလိုဘဝမျိုးဒီလိုကြော်ကြားမှုမျိုးရောက်ဖို့ဆိုတာလည်းမလွယ်ပါဘူး။သူတို့တွေဟာဘောလုံးကိုငငယ်တဲ့ကဆွဲဆွဲလန်းလန်းနဲ့ဥတီချက်ထားပြီးကျိုးစားရုံးကန်လှူရှာလေ့ကျင့်ကစားခဲ့ကြတာပဲဖြစ်ပါတယ်။ဘောလုံးပါရမီအခန်းရှိသလိုစွဲစိတ်တက်တန်တန်နဲ့ပင်ပင်ပန်းပန်းကျိုးစားခဲ့ကြလို့လေဒီနေ့ဒီအချိန်နေထားမျိုးကိုရောက်ရှိလာကြပြီဖြစ်တယ်။လူငယ်လူရယ်တွေအားကြတဲ့အတူယူကြရတဲ့စံပြုတ်ကြရတဲ့ဘောလုံးသူရဲကောင်းတွေဖြစ်လာခဲ့ကြတာပါပဲ။ဒီအားကစားသူရဲကောင်းတွေဘောလုံးသူရဲကောင်းတွေဆိုတာပေါ်ထွန်းလာကြတဲ့သူတွေဖြစ်ပါတယ်။ဒီလိုသူရဲကောင်းမျိုးစံပြုတ်ွယ်ပုံကိုဆိုတာမျိုးဟာလုပ်ယူလို့မရပါဘူးကိုယ်တိုင်ကအခြေခံမှန်ရမယ်ပါရမီရှိရမယ်စိတ်တက်ရင့်တန်ရမယ်ဇွဲရှိရှိနဲ့လေ့ကျင့်ပြိုးထောင်ယူကြရပါမယ်အားကစားသူရဲကောင်းဆိုတာဒီလိုမျိုးဖြစ်ပါတယ်ဒါကြောင့်လူငယ်လူရယ်တွေအဖို့အတူယူစရာစံပြုတ်စရာသူရဲကောင်းတွေပါပဲဘဝတက်တာအတွက်နားဆင်ကြရပြည့်တဲ့အခါမှာတော့ဝိညာဉ်တက်တာအတွက်နားဆင်စေချင်ပါတယ်အပြစ်ဒုစရိုက်ကကျမတို့ကိုဖျားပေးထားတဲ့ခွန်အားစွမ်းအင်များကိုကုန်ခန်းချိနဲ့စေပါတယ်။ဝိညာဉ်ရေးရာမှာကျမတို့အားနဲ့ချို့ယွင်းလာတော့လဲကိုယ့်ကိုယ်ကိုခိုင်မြဲနေမြဲဖြစ်တယ်လို့ထင်မြင်တတ်ပါတယ်။ဒါဟာဒုစရိုက်ရဲ့လင့်စားမှုပဲဖြစ်ပါတယ်။တဖြည်းဖြည်းနဲ့ကျမတို့ဟာဖျားရှင်နဲ့ဝေးကွာလာပြီးနှုတ်ကပတ်တော်မှာမွေ့လျောခြင်း၊ဆုတောင်းခြင်းတို့မှာအချိန်ယူလိုစိတ်မဲ့လာပါတယ်။လောကစီကြောင်းကလည်းမိတ်ဆွေများဖျားတရားလွမ်းမိုးမှုများနဲ့ဝေးတထက်ဝေးအောင်တွန်းပို့နေပါတယ်။ဒူးစရိုက်ထဲနှစ်တထက်နှစ်မွန်းကလူတိုင်းအမြင်မှာကိုဟာရိုင်နဲ့လာတယ်လို့မြင်ပေမဲ့ကိုကိုကိုသတိမပြုနိုင်ဖြစ်နေတတ်ပါတယ်။ရှမ်းဆောင်အကြောင်းကိုဆင်ញင်ကြည့်ကြမယ်ဆိုရင်သူဟာခွန်အားအစွမ်းနဲ့ပြည့်စုံတော်လဲအပြစ်ဒူးစရိုက်မှာကျင်လည်မြဲကျင်လည်ခဲ့ပြီးအဆုံးမှာထာဝရဘုရားစွန့်တော်မူကြောင်းကိုမယိမ့်မိသောကြောင့်အရင်ကဲသို့ငါထွက်၍အားထုတ်မည်ဟုအကြံရှိခဲ့သည်လို့တရားသူကြီးမဆာအခန်းကြီး16ငယ်20မှာဖော်ပြထားပါတယ်လွန်ခဲ့တဲ့နှစ်ပေါင်းများစွာကလည်းပရောဖက်ဟောရှေဟာဣသရေလလူမျိုးတို့ကိုသူတို့ရဲ့အဖြစ်ကြောင့်ခွန်အားအစွမ်းဆုံးရှုံးရခြင်းဖြစ်ပြီးဒီအချက်ကိုသဘောမပေါက်ကြလို့ဖြစ်တယ်လို့ပြောပြခဲ့ပါတယ်။အဲဒါကြောင့်ဟောရှေကပထနာစကားကိုပြင်ဆင်၍ထာဝရဘုရားထံတော်သို့ပြန်လျက်အကျွန်ုပ်တို့ရှိသမျှသောအဖြစ်တို့ကိုပယ်ရှင်းတော်မူပါကျေးဇူးပြု၍လက်ခံတော်မူပါလို့ရှောက်ရံပြောခဲ့ပါတယ်။အပြစ်ဟာကျမတို့အတွက်အကျိုးနည်းစေပါတယ်။ထာဝရဘုရားထံမှာအပြစ်ကိုအပြစ်မှန်သိစေဖို့တောင်းလျှောက်ရမယ်။နောင်နာနဲ့သခင်ထံလက်ပြန်ပြီးအပြစ်အုပ်ဆိုးခြင်းအောက်ကနေလွတ်မြောက်စေဖို့ရန်ဖြစ်ပါတယ်။အပြစ်များတဲ့ကနေကျမတို့ရဲ့စိတ်နှလုံးမှာဖြစ်တတ်တဲ့ညူဆူခြင်းသဘောကိုဆင်ញင်ကြည့်ကြရအောင်။အပြစ်ဒုစရိုက်ကဖျားသခင်ပေးထားတဲ့ခွန်အားကိုချိနဲ့စေတယ်။ညူဆူခြင်းသဘောအားဖြင့်ကျမတို့ရဲ့စိတ်ကိုရှုပ်ထွေးစေတယ်။တုတ်တကျန်းခန်းကြီး14အငယ်30မှာကျမ်းမာသောနှလုံးသည်ကိုယ်အသက်ရှင်စေသောအကြောင်း ညူစုသောသဘောမူကားအယိုးဆွေးမြေ့ခြင်းအကြောင်းဖြစ်၏လို့ဖော်ပြထားပါတယ်။တမန်ကျမ်းစာမှာမနာလိုညူစုတဲ့စိတ်ကြောင့်ရှောလူမင်းကြဆုံးခဲ့ရကြောင်းတွေ့ရတယ်။သူဟာနိုင်ငံအုပ်ချုပ်မှုအစကောင်းခဲ့တော်လေဖျားရဲ့ပြည့်ညက်ချက်ကိုမနာခံခြင်းကြောင့်ဘုရင်အဖြစ်ကနေဖယ်ရှားခြင်းခံခဲ့ရပါတယ်။ဖျားရှင်ရဲ့ဆုံးဖြတ်ချက်ကိုနာခံရမယ်အစား ဒါဝိအပေါ်မုံဒီခဲ့တဲ့အတွက်နောက်ပိုင်းမှာဖျားနဲ့ဝိသက်ထက်ဝိလာပြီးနောက်ဝင်တဲ့အမျိုးသမီးထံမှအကြံတောင်းလာတဲ့အထိဖြစ်လာပါတယ်။အဆုံးမှာသူဟာအဆက်တကွဲအကျိုးနဲ့ပြီးဖိလိတိလူတို့ရဲ့ချေမုံနိုင်ယူမှုကိုခံရပြီးသူ့ကိုယ်သူအဆုံးစီရင်တဲ့အထိဖြစ်သွားခဲ့ပါတယ်။မနာလိုညူစုတဲ့အဖြစ်ဒုစရိုက်ကသူ့ကိုဖျက်ဆီးလိုက်ခြင်းပဲဖြစ်ပါတယ်။အဖြစ်ဒုစရိုက်ရဲ့မြ
တာဟာလေးပြမြပေးတဲ့ဆူလက်ပဲ